ဒီနေ့သတင်းစာမှာထုတ်ပြန်လာတဲ့ပေါ့နော်ဟိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီလွှတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့ရွေးကောက်ပွဲမှာကုန်ကြစီစီရင်စနစ်တကျပြုစုထားဖို့ပေါ့လေသူတို့အကြောင်းကြားတဲ့ကြေညာချက်အဲထုတ်ပြန်လိုက်တဲ့ရှင်အဲ့တော့အင်ဂရိုးပါတီအနေနဲ့ရောကုန်ကြစီတီကိုစနစ်တကျပြုစုထားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေရှိလဲရှင
်ဟောဒီနေ့ကျွန်တော်တို့ရန်သူတွေရဲ့မောင်ရဲ့ကိုမင်းသားကြီးပြည့်တဲ့ပွဲမှာကျွန်တော်တို့ရဲ့ဗန္ဓာရေးမှုပေါ့ဗျာ။ဟောဟိုဥပ္ပိယလက္ခဏာနေပြီးတော့ဒါဥပဒေနဲ့အညီရှင်းနေတော့ပေါ့ရတော့ဘယ်ဥပဒေကြီးဝင်ရှင်းနေခိမ့်နေလို့ဆိုတာဒီနေ့ပြောခဲ့ပြီးပါဘူး။ပြောရဦးသတင်းတော်မှာဒီပုံစံပါလာတဲ့အတွက်ဒါညနေပိုင်းမှာကျွန်တော်ကဒါဒီရတော့ဘယ်ဥပဒေတွေကိုနိုင်ငံချက်တွေနဲ့ပတ်သက်ပြီးဖြေတဲ့ခါမှာလေကျွန်တော်တို့ကဒီအရာကိုဟုတ်ကူဥပဒေတိုင်းလို့ပို့ကျွန်တော်တို့ပြရတယ်။ဘာလို့ပြရလဲဆိုတော့60ခုနှစ်လုံးကဟောကျွန်တော်တို့ဒီရေကောက်ပွဲငွေရှင်းနဲ့ပတ်သက်ပြီးတော့ခက်ပေါ်ဆရာလုံးလို့ဟောကျွန်တော်တို့ဒီအရလွတ်တော်ကိုဆိုရင်30ကျော်လောက်ရေကောက်ပွဲနိုင်ပြီးကတက်ထခါရတာရှိပါတယ်။အဲတော့ရေကောက်ပွဲ30နေနဲ့ပတ်သက်ရင်ကျွန်တော်ကအခုပုံစံထွက်လာတယ်ဆိုတော့ပိုကောင်းပါတယ်။အဲ့ဒီပုံစံတိုင်းကျွန်တော်တို့လုပ်ပါပါ။ဟောဘာလို့လဲဆိုတော့ရေကောက်ပွဲမှာလူလူကနိုင်ပြီးတော့ဒီတော့ဘယ်သူများရှိအခါတူတော့ပြည့်ပြည့်ဆိုရင်လဲတဲ့လူလူကိုကျွန်တော်တို့ကမလေးစားအကြမယ်။ဒါကြောင့်ကျွန်တော်တို့ဥပဒေရဥပဒေနဲ့ဒီရေတော့ဘယ်သူများရှိဒီကိုဂိုင်းပြီးပြပေါ်လို့ရမယ်ဆိုတာအသေးစိတ်ကျွန်တော်တို့ဒီနေ့ဒီတော့ကိုယ်တိုင်လောက်လို့ကိုဒါကျွန်တော်တို့ဘယ်တော့ပြေးပြီးတော့ရှင်နေကိုပြောပြပါမယ်
။ဟုတ်ကဲ့အဲ့ဒီမှာအင်ဂရိုဒီ NDF ပါတီတွင်းမှာရန်ပုံငွေတွေဘယ်လိုရနေလဲဆိုတာကိုပါတီဝင်တွေအားလုံးတီးခွင့်ရလားရှင်။
အဲ့ဒီတော့ဒီလိုပဲရမယ်။ဒီတော့ဒီလိုပဲဒီလိုပဲဒီလိုပဲဒီလိုပဲလုပ်ပါမှာ
။ဟုတ်ကဲ့ပါ။ဒီ
တော့ကျွန်တော်တို့ပြောရတယ်။ကျွန်တော်တို့ပြည်အမျိုးကဒါက၄ယောက်လုံးကကျွန်တော်တို့ခင်းတဲ့စာနဲ့ဒါပြားရဲ့ဝင်ငွေနဲ့ကျွန်တော်တို့ဒါဒီရုပ်ဘောကြီးသုံးလာတာ။ဒါကျွန်တော်ဒီကောဘောဒါကျွန်တော်ရဲ့ဒီလိုဝင်ပြိုင်မဲ့ဒါတိုင်းနေတိုင်းလွတ်တော်ကုသလေဒါဒေါက်တာအမည်ဆိုရင်ဆွေးကြရောင်းပြီးတော့ရုပ်ဘောသာတိတ်နေလားအဲ့ဒါရတော့ကျွန်တော်ပြောလိုက်ပါဘူး။တန်လာရောကျွန်တော်ရဲဘော်ကြီး။ဒါကျွန်တော်ရဲ့ရုပ်တော်ပဲဝင်တဲ့လူတွေရဲ့ဒါသူတို့ရဲ့ဒါတရားကြီးလာကြတဲ့ကုညီမှုနဲ့ကျွန်တော်ပြောတော့
ဟုတ်ကဲ့အဲ့ဒါဆိုတော့အင်ကယ်အဲ့လိုမျိုးပေါ့နော်အင်ကယ်တို့အခုအခက်အခဲတွေမျိုးမျိုးရှိတဲ့ဂျာကအင်ကယ်အနေနဲ့ပေါ့နော်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းသိပြရစီရှင်
။ကျွန်တော်တို့အခုချိန်မှာရှိနေတော့ကျွန်တော်တို့ပြည်သူပိုင်ကြားချက်ပေါ့ဗျာ။ပြည်သူကိုပိုင်ကြားချက်ဆိုပြီးကျွန်တော်ဖုတ်ခဲ့တယ်ဒီဟုတ်ကဲ့ကောင်မကျွန်တော်တို့နော်အဲ့ဒီလောကကျွန်တော်တို့လုံခြုံရေးကျန်တဲ့လုပ်ငန်းတွေရှိတယ်ဗျာ။ဟောအဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်မှန်တဲ့ဒီမိုကရေစီအစိုးရကနေပေါ်ပေါက်ဖို့နောက်ထူးခွေရေးပြေဝရဖို့တိုင်းသားလူမျိုးတွေရဲ့နိုင်ငံရေးခွင့်အားကိုကြီးမြတ်သွားဖို့ဒီလူလူလူဘဝဖြစ်မည်ဖြစ်မည်တိုးတက်ပြီးတော့နောက်နိုင်ငံတကာအေးချမ်းမှုကမ္ဘာ့ကျန်းမာရေးကိုကျိုးပြနိုင်ဖို့ဆိုတဲ့အချက်တွေကမပြီးသေးဘူးလေ။အဲ့ဒါလေရေတော့ပွဲလမ်းကြောင်းနဲ့ပေါ်တော်နိုင်မှရမယ်ခင်လို့ကျွန်တော်ရေတော့ကပြောင်းဝင်တာပါနောက်တစ်ခုကတော့ပြင်းနေနေတော့ရင်ခမိုက်တွေအဝဲခံနေတဲ့နေရာမှာရှင်နေတာမပြေးနိုင်ဘူးပေါ့အဲ့ဒါကြောင့်ကျွန်တော်ရေတော့ပွဲကိုဝင်ရောက်ခြင်းဖြစ်ပါတယ်